တရုတ်နိုင်ငံကထင်ရှားတဲ့နိုင်ငံရေးလှုပ်ရှားသူ၂ယောက်ကိုဖမ်းဆီးရာကပြန်လွတ်ပေးရေးတရုတ်သမ္မတဟူချင်းတောင်ကိုတောင်းဆိုဖို့အမေရိကန်သမ္မတဘရက်အိုဘားမားကိုဥပဒေပြုအမှတ်တွေကတိုက်တွန်းလိုက်ကြပါတယ်။နိုင်ငံရေးလှုပ်လှက်ခွင့်အတွက်ပုံမှန်လင်းလင်းပြောဆိုဝေဖန်တတ်တဲ့တရုတ်တက်ကြွလှုပ်ရှားသူလူရှောင်ဖို့လွတ်မြောက်ရေးအတွက်သမ္မတအိုဘားမားကတောင်းဆိုဖို့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အောက်လွှတ်တော်အမှတ်29ရောက်ပါဝင်တဲ့အဖွဲ့တစ်ဖွဲ့ကတိုက်တွန်းလိုက်ကြတာပါ။နိုင်ငံတော်အာဏာကိုနောက်ဆက်ထိပါအောင်လုပ်တယ်ဆိုတဲ့ဆွဆွဲချင်းနဲ့သူ့ကိုထောင်ဒဏ်17နှစ်ပြည့်တဲ့ချမှတ်ခံထားရတာဖြစ်ပါတယ်။တရုတ်တကြွလှုပ်ရှားသူလူရှောင်ဘောဟာဆိုရင်တောက်ချန်နေမှာကျင်ညာဖို့ရှိတဲ့2010ပြည့်နှစ်အတွက်ငင်းချိုင်းနိုဘယ်ဆုအတွက်ထိတ်ဆုံးနေရမှာရှိနေသူတူပါတရုတ်ဆိုရကတော့သူဟာဒီလိုကုန်သိက္ခာကြီးမားတဲ့ဆုမျိုးကိုရတဲ့သူဖြစ်စဉ်းစားထိုက်တဲ့လူမဟုတ်ဘူးဆိုပြီးနိုဘယ်ဆုရွေးချယ်ရေးကော်မတီကိုအရင်နှစ်ထဲမှာပဲကန့်ကွက်ပြောဆိုထားတာပါအမေရိကန်ဥပဒေပြုအမှတ်တွေကတရုတ်ရှင်းနေတူဖြစ်တဲ့ကောင်ချီရှန်းလွတ်မြောက်ရေးအတွက်ကိုလည်းတောင်းဆိုခဲ့ကြတာဖြစ်ပါတယ်သူဟာဆိုရင်တစ်ချိန်လုံးကသူ့ရဲ့ဥပဒေရေးရာကိစ္စတွေအတွက်အစိုးရကမျက်နှာသာပေးရခံခဲ့ရသူဖြစ်ပေမဲ့နောက်ပိုင်းလူမျိုးစုတွေနဲ့ဘာသာရေးအရာခွဲခြားဆက်ဆံခံရတဲ့အမှုတွေမှာလိုက်ပါအကျိုးပေးဆောင်ပေးခဲ့ရတာကနေအာဏာပိုင်တွေရဲ့အညွန့်ညင်ကိုခံခဲ့ရသူတူလည်းဖြစ်ပါတယ်ခင်ဗျာ